ရေဘဲတင်ဒေတာတွေမှာစိုက်ပျိုးရသည့်အမီလဲရမြေပြန်လဲထူထောင်ဖို့အရေးတကြီးလိုအပ်နေပြီးဒီအတွက်စိတ်ပူမိတယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီမြန်မာရုံးခွဲဒါရိုက်တာကပြောလိုက်ပါတယ်မြန်မာပြည်တဝန်းရေဘေးတန်ခံခဲ့ရတဲ့ပြည်သူတွေအတွက်ပြန်လဲထူထောင်ရေးလုပ်ငန်းတွေကွင်ဆင်လေ့လာပြီးတဲ့နောက်မှာအခုလိုပြောကြားခဲ့တာပါအပြည့်စုံကို VOA သတင်းတောက်မတ်တင်ကီလင်းကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဇွန်လလေလောက်ကစတင်ပြီးမိုးများခဲ့တာနဲ့ဆိုက်ကလုန်းကိုမင်ကြောင့်မြမပြည်အနှံ့ရေလွှမ်းမိုးတာမြေပြိုတာရွှေနွန်တွေဖုံးလွှမ်းတာတွေဖြစ်ပွားခဲ့တယ်လို့လယ်မြေဧကသိမ်းနဲ့ချီပြီးထိခိုက်ပျက်စီးခဲ့တာတွေဖြစ်ခဲ့ပါတယ်။ရေဘေးတင့်ဒေတာပြန်လည်ထူထောင်ရေးအတွက်အမေရိကန်တန်အမတ်ကြီးကိုတိုင်းနဲ့ကွင်းစင်းလေးလာပြီးတဲ့နောက်ပိုင်းမှာအခုလိုလယ်ယာမြေပြန်လည်ထူထောင်ရေးကိုအချိန်မီဆောင်ရွက်နိုင်ရေးအတွက်စိုးရိမ်မိကြောင်းအမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီ USAID မြန်မာရုံးခွဲဒါရိုက်တာခရစ်မလီကန်ကပြောဆိုလိုက်တာဖြစ်ပါတယ်
။ The United States government is very very concerned for those who have lost their life, lost their property because of these historic floods.We provided nearly 6 million dollars.
American ဆိုရအနေနဲ့ရေဘေးတန်ကြောင့်အသက်အိုးအိမ်ဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေအတွက်အရန်ကိုစိုးရင်ပူပန်မိပါရယ်ရေဘေးတန်ပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဒုက္ခသည်တွေအတွက် American ဒေါ်လာ6တန်းကူညီထောက်ပံ့ထားပါရယ်လက်တလော American သံမတ်ကြီး Derrick Mitchell ကိုယ်တိုင်လည်းရေဘေးတင်ခဲ့တဲ့ရခိုင်ပြည်နယ်ကိုသွားခဲ့ပါရယ်ကျွန်တော်တို့လယ်သမားတွေပြန်လည်စိုက်ပျိုးကြဖို့မျိုးစေ့9တန်းကျော်တည်သွားခဲ့ပါရယ်ကျွန်တော်တို့အနေနဲ့လယ်မြေတွေပျက်စီးခဲ့တဲ့လယ်သမားတွေအတွက်အတော်လေးစိတ်ပူမိပါရယ်သူတို့ကကူညီဖို့အချိန်ကလည်းတိုတယ်လေဒါကြောင့်ကျွန်တော်တို့တက်နိုင်သမျှစူးစမ်းပြီးတော့မျိုးစဘာ9တန်းကိုပို့ပေးခဲ့တာပါ။တန်မကြီး9တန်းလည်းလေသမားတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခက်အခဲတွေအကြောင်းလေ့လာရင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့ပါရယ်
။ဒါအပြင်ချင်းပြည်နယ်အပါအဝင်အခြားရေဘေးတင့်ဒေသတွေမှာလည်းတွားရောက်ကူညီခဲ့တယ်လို့မစ္စတာမလီကန်ကပြောပါရယ်။ရေဘေးမှာပါဝင်ကူညီခဲ့ကြတဲ့လူမှုနဲ့ရပ်ဖက်လူအဖွဲ့အစည်းတွေရဲ့ပါဝင်မှုကလည်းနိုင်ငံတကာအလဲမှာအလွန်ကောင်းမွန်တဲ့ဥပမာတစ်ခုဖြစ်ခဲ့တယ်လို့ခရစ်မလီကန်ကအခုလိုပြောပါရယ်
။ We are moved byThe response, the spontaneous response of civil society.
ရပ်ဖက်အဖွဲ့အစည်းတွေရဲ့မပြတ်မလတ်တဲ့အကူအညီတွေကိုကြည့်ပြီးတော့ကျေနပ်အားရမိပါတယ်။မြန်မာလူမျိုးတွေရဲ့တရားထက်သန်မှုဟာလည်းနိုင်ငံတကာအလဲမှာဆံပြဖြစ်ပြီးတော့စီလုံးညီညွတ်မှုရဲ့ဥပမာတစ်ရက်လည်းဖြစ်ပါတယ်
။ဒီရေဘေးတန်အတွေ့အကြုံကနေသင်ခန်းစာယူပြီးနောက်ထပ်ကြုံလာနိုင်တဲ့တဘာဝဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်ကြဖို့စူးစမ်းကြရမယ်လို့ Chris Mulligan ကအကြံပြုပါတယ်။
Humanitarian assistance relief is always a challenge for many, many countries. We've been impressed by the Myanmar Red Cross Society and impressed.
နိုင်ငံတော်များများအတွက်လူသားချင်းစာနာမှုအကူအညီတွေပေးရတာစင်ကိုချက်တရက်ပါပဲ။ကျွန်တော်တို့အနေနဲ့မြန်မာချက်ချင်းဒီအသင်းနဲ့အစိုးရဌာနတွေရဲ့အကူအညီပေးမှုတွေကိုမြင်ရတာအရန်ကိုအားရမိပါတယ်။ဒါပေမဲ့လည်းတဘာဝဘေးရန်တွေကယ်ဆယ်ရေးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုလည်းအပါအဝင်ဘယ်နိုင်ငံမှမပြည့်ပြည့်စုံနေဆိုတာမရှိပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့အစိုးရရောရပ်ဖက်လူအဖွဲ့အစည်းတွေကိုရောပါဆက်လက်ကူညီထောက်ပံ့နေမှာဖြစ်ပါတယ်။ဒီဘေးကစေးကနေသင်္ကန်းစာတွေကိုယူပြီးတော့နောက်လာမဲ့တဘာဝဘေးရန်တွေကိုကြိုတင်ကာကွယ်ဖို့စူးစမ်းကြရပါလိမ့်မယ
်။ USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2008ခုနှစ်ကတိုက်ခတ်ခဲ့တဲ့ Nagis Cyclone မုန်တိုင်းလွန်ပြည်လဲထူထောင်ရေးတွေမှာလည်းအထောက်အပံ့တွေပေးခဲ့ပါတယ်။ဒါအပြင်လူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုလည်းအထောက်အပံ့တွေပေးနေတာဖြစ်ပါတယ်ရှင်။